ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာဟိန္ဒူဘာသာဝင် 1600 နဲ့ဗုဒ္ဓဘာသာဝင် 120 လောက်ကိုအစ္စလာမစ်အကြမ်းဖက်အဖွဲ့ကဖမ်းဆီးထားကြောင်းအိန္ဒိယမီဒီယာတစ်ခုကဖော်ပြခဲ့တာကမမှန်ကန်တဲ့လှုပ်ရှားဖန်တီးရေးသားချက်လို့အာဏာသိမ်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်လိုက်ပါတယ်။အိန္ဒိယမီဒီယာ India Express ရဲ့သတင်းရေးသားဖော်ပြချက်ကိုစစ်ကောင်စီတပ်တွေနဲ့ရခိုင်မှာတိုက်ပွဲတွေပြင်းထန်နေတဲ့အာရခတပ်တော် AA လို့သိမ့်မကြာခင်ကပဲအမည်ပြောင်းထားတဲ့ရခိုင်တပ်တော်ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့လူမှုမီဒီယာ X ပါလဲထပ်ဆင့်ဝင်မြခဲ့တာပါ။အဲ့ဒီသတင်းနဲ့မှအမည်ဖော်ပြမထားတဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးဘူးသီးတောင်မှာစစ်ကောင်စီတပ်ကိုစားအစ္စလာမ်အကြမ်းဖက်အဖွဲ့တွေကဘာသာရေးကိုအခြေခံပြီးအကြမ်းဖက်တပ်ဖြတ်မဲ့လာမဲ့အခြေအနေကိုအလက်ပြောင်းတစ်ခုအနေနဲ့လှုပ်ဆောင်နေပြီးအခုလောလောဆယ်မှာလဲဟိန္ဒူ 1600 နဲ့ဗုဒ္ဓဘာသာဝင် 120 ဦးကိုတစ်စက္ကန့်ဖြစ်ဖမ်းထားတယ်လို့ရေးထားတာပါ။ဒါဟာလူမျိုးရေးပြည်ပကဖြစ်အောင်တပ်မတော်ကိုအထင်မြင်လွဲအောင်တမင်သက်သက်လှုပ်ချန်ထားတာလို့စစ်ကောင်စီပြောခွင့်ရကတုံ့ပြန်ပါတယ်။အေးအနေနဲ့ဘူးသီးတောင်တဝိုက်ကမွတ်စလင်ကျေးရွာတွေမှာစစ်ကောင်စီတပ်ကိုစန့်ကျင်မှုနဲ့သူတို့အတွက်လူစုပေးဖို့လိုက်လံတောင်းဆိုတာတွေရှိကြောင်းနဲ့ဒါကိုဖုံးကွယ်ခြင်းလို့အခုလိုမဟုတ်မမှန်ဆွဆွဲပြောဆိုတာလို့လည်းစစ်ကောင်စီပြောခွင့်ရကပြန်လည်ဆွဆွဲထားပါတယ်။အိန္ဒိယမီဒီယာရဲ့ရေးသားချက်ထက်မှာတော့သတင်းချင်းပြစ်တစ်ခုကိုကိုးကားပြီးတော့ AA တိုက်ခိုက်နိုင်မှုအတွက် ARSA အစာတက်နဲ့ American Rohingya တက်မတော် ARA တက်ဖွဲ့ဝင်တွေကိုစစ်ကောင်စီတက်ကအခြေခံစီးရေးလက်ကျင့်ရေးတနက်တွေပေးထားတယ်လို့ရေးသားဖော်ပြထားပါတယ်များ။